ကမ္ဘာမြေပြင်နေရာမှာပဲဖြစ်ဖြစ်ဘူမိအနေအထားရမြေတွေပြိုနိုင်တောက်နေပြိုနိုင်ပါတယ်။အမေရိကန်ပြည်ထောင်စုမှာအိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့နီပေါလိုတောင်အာရှနိုင်ငံတွေမှာနဲ့မြန်မာနိုင်ငံမှာခုလိုရေကြီးရေလွှမ်းမှုတဲ့အခါကမ္ဘာတွေပြိုနိုင်မြေတွေပြိုနိုင်ပါတယ်။ရေကြီးတဲ့အခါရေတွေဆိုးပြီးပြိုရင်သွားတဲ့မြေကြီးကငကိုအနေအထားကနေရွေ့သွားနိုင်ကမ္ဘာမြေကြီးရဲ့ဆွေးငင်အားကြောင့်ကြောက်တုံးနေလက်ကြနိုင်လို့မြေပြိုတောင်ပြိုရပါတယ်။ဒါဒီမကနင်းတွေပြောရင်ရေမျက်နှာပြင်တွေပြောင်းလဲရင်မြေောက်ရေအနေအထားတွေပြောင်းလဲရင်မြင်းငရင်လှုပ်ရင်မီးတောင်ပောက်ကွဲရင်လူကတခုခုလှုပ်ရင်ဒါမှမဟုတ်အဲ့ဒီအချက်တွေတခုမဟုတ်တခုခုနဲ့ပေါင်းစုံရင်မြေပြိုနိုင်တောင်တွေပြိုနိုင်ပါတယ်။တောင်ဆောင်တွေကိုသေးသေးချာချာမတွက်ချက်ပဲလမ်းတွေပေါက်တိုက်တာတွေစောက်တာနဲ့ရည်စည်းရည်လာပုံစံတွေကိုတိတိကျကျသေးသေးချာချာမတွက်ချက်တဲ့အခါလူကြောက်မြေပြိုရတယ်လို့ပြောပါတယ်လူကြောက်နောက်မြေပြိုနိုင်ခြေရှိတာကတော့နျူကလ িয়ার စံတတ်တာပဲဖြစ်ပါတယ်2019စက်တင်ဘာလစမ်းမှာမြောက်ကိုရီးယားနိုင်ငံကအင်အားဖြင့်နျူကလ িয়ার မစံတတ်ခင်နဲ့စံတတ်ပြီးနောက်တစ်ရက်မှရိုက်ကူးတဲ့ဂျူရုဓာတ်ပုံတွေကိုရှင်းကြည့်လိုက်တဲ့အခါမြေတွေပြိုနေတာကိုတွေ့ရပါတယ်ရေပုံရအဖြစ်သဘာဝအလျောက်နဲ့လူကြောက်မြေပြိုရတယ်လို့အကြံပြန်မှတ်သားရပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာအခြေစိုက်ပြီး1888ခုနှစ်ကတည်းကထူထောင်ထားတဲ့ National Geographic ပညာပေးဗီဒီယိုမှာမြေပြိုရာနဲ့ပတ်သက်လို့
On average, landslides kill more than 8,000 people every year around the world. They can crash
ကဘာတဝါမှာမြေပြိုလို့တစ်နှစ်ကိုဖျက်မြလူ 8,000 ကျော်သေဆုံးရပါတယ်။မြေပြိုရောမှာကိုကြိုမသိနိုင်မဲရှိတတ်ပြီးပြိုလိုက်ရင်၃လမိုင်လောက်ထိပြိုနိုင်တယ်လို့ပြောသွားတာပါကြုံမသိရပဲမြေပြိုတဲ့အခါအတော့ကိုအနေရရှိပြီးဗင်နီဇွဲလားနိုင်ငံမှာ1996ခုနှစ်တုန်းကမြေအကြီးကျယ်ပြိုလို့လူထောင်ပေါင်းချီသေဆုံးရပါတယ်ဒါကြောင့်လဲနီးပညာတွေစမ်းသစ်လာချိန်မှာမြေပြိုတော့မယ်ဆိုတာစောစောစီးစီးသတိပေးနိုင်အောင်ပညာရှင်တွေကကြိုးပမ်းအထောက်လာပါတယ်ဒီထက်မြန်မာနိုင်ငံသားလူငယ်လေးတယောက်လည်းပါဝင်ပါတယ်သူဟာဩစတြေးလျနိုင်ငံကွင်းစန်တက္ကသိုလ်ကအသက်ငယ်ဆုံးနဲ့မြို့ပြအင်ဂျင်နီယာပါတဂူဘွဲ့ရထားတဲ့ဒေါက်တာရဲဝင်းထွန်မဲဖြစ်ပါတယ်
။ဖြစ်နိုင်ခြေကိုကျွန်တော်ကတွေ့ရတာ။မြေပြိုတာက consideration တွေဒီအခြေအနေတွေမှောင်မှမူတည်ပြီးတော့ကျွန်တော်တို့ကတွက်ချက်ရတာပေါ့လေ။မြေငလင်ဘလောက်လှုပ်မယ်ဘာညာဆိုချိုသိတိုင်းကျွန်တော်တို့ကချိုပြီးတွက်လို့ရတယ်။မြေငလင်ပြီးတော့မိုးရွာနှုံဘလောက်ရှိရလို့ကျွန်တော်တို့ကအခြေအနေအကုန်လုံးသိလို့ရှိရင်ကျွတ်တော့ရပြီးတော့တကယ်ပြိုခဲ့တဲ့ဟာရင်းနဲ့ကျွန်တော်တို့ကအဆက်ပြန်လောက်တာပေါ့ခင်ဗျာကျွန်တော်တို့ရဲ့တွက်ချက်တွေခံမှန်းချက်တွေသူစစ်သနရအရင်တော့ဖြစ်ပျက်ခဲ့တဲ့ဟာရင်းနဲ့ထပ်ဟတ်တယ်ဆိုတော့ကျွန်တော်ကအဲ့လိုသက်သေပြရတာပေါ့
ဒေါက်တာရဲဝင်းထွန်းက26နှစ်အရွယ်မှာကွင်းစန်တက္ကသိုလ်ကနေအသက်ငယ်ဆုံးနဲ့ပါရဂူဘွဲ့ရတာပါဘုံမီဘီကအဓိကတပည့်ရီကိုဘွဲ့ရတဲ့နှစ်နဲ့ပါတွဲမှတ်မိတတ်တဲ့ဒေါက်တာရင်းရင်းတွေဟာဗြိတိန်နိုင်ငံကမ်ဘရစ်တက္ကသိုလ်ကနေပါရဂူဘွဲ့ရချိန်မှာအသက်20ကျော်စိတ်လောက်ပဲရှိသေးတာမို့ဒေါက်တာရဲဝင်းထွန်းဟာလည်းဗမာရီတဲ့အသက်ငယ်ငယ်ရွယ်ရွယ်နဲ့ပြပတ်တက္ကသိုလ်တစ်ခုကနေပါရဂူဘွဲ့ရသူဖြစ်ပါတယ်။သူဟာရန်ကုန် TTC အထက်တန်းကျောင်းနဲ့ ILBC မှာပညာသင်ကြားခဲ့ပြီး2008ခုနှစ်မှာအော်စတြေးလျနိုင်ငံရောက်လာတဲ့အခါတက္ကသိုလ်ဝင်ခွင့်ကျောင်းကနေထူးထူးခြားခြားအောင်မြင်တဲ့အတွက်ပညာသင်စုပါစခုသွားပြီးကွင်းစန်တက္ကသိုလ်မှာမြို့ပြအင်ဂျင်နီယာပညာရပ်ကို2009ခုနှစ်ကစတင်သင်ကြားပါတယ်2012မှာဂုံနူးနာနဲ့အောင်မြင်သွားပြီးတဲ့နောက်တော့
ကျွန်တော်ဆရာမင်းမာစာဆက်လုပ်မလားဆိုပြီးခေါ်ရနဲ့မာစာဆက်တတ်တယ်ခင်ဗျာမဟာဘွဲ့ပေါ့နော်အဲ့ဒါလေဒီ subject ပဲခင်ဗျာဒီမြို့ပြပဲပထမ6လတက်ပြီးတဲ့အချိန်မှာဆရာကျွန်တော်ကိုသဘောကျလို့ဆိုပြီးတော့ PhD ပါရဂူဘွဲ့ကိုတန်းတက်ခိုင်းတယ်ခင်ဗျာမဟာဘွဲ့မှာ6လတခါ presentation လုပ်ရခင်ဗျာပြောပြတာပေါ့ကိုဘလောက် achieve ဖြစ်နေလဲဘယ် result တွေရလဲဆိုပြတော့ခါမှာသူတို့ကကျွန်တော်ရဲ့လုံပုံကိုင်းမုံနေ presentation ကိုပေါ့လေကြိုက်တာနဲ့ paragraph ဘွဲ့မင်းတက်မလားဆိုပြီးတော့ page ဆက်လုပ်လိုက်တာခင်ဗျာကျွန်တော်23နှစ်လောက်ပါခင်ဗျာ22-23လောက်ပ
ါမြပြရီတိုက်တာအိုးအိမ်အဆောက်အုံတွေလမ်းသရာတွေစတာတွေတိဆောက်ဖတ်လို့တဲ့အခါမြေအနေထားကိုတိတိကျကျတွက်ချက်တိုင်တာရပါတယ်ဒေါက်တာရေဝင်းထွန်းကတော့အရင်ကဖြစ်ခဲ့တဲ့မြေငရင်တွေမြေပြိုရာတွေကိုအခြေခံပြီးတနရာရာမှာမြေပြိုနိုင်ခြေရှိမရှိကြိုတင်ခန့်မှန်းနိုင်မှုသူသေသနာလွတ်တာပဲဖြစ်ပါတယ်
။မြေပြိုမှုရာခိုင်နှုန်းဘယ်လောက်ရှိလဲဆိုတော့ကျွန်တော်ကတွက်ချက်ရတာခင်ဗျ။ဖြစ်နိုင်ခြေကိုတွက်ရတာခင်ဗျ ညီငလင်းဘလောက်လှုပ်မယ်ဘာညာဆိုချိုပြီးပြီးတော့မိုးရွာနှုံဘလောက်ရှိတယ်လို့အခြေအနေအကုန်လုံးသိလို့ရှိရင်ကျွတ်တော့ရပြီးတော့တကယ်ပြိုခဲ့တဲ့ဟာရင်းနဲ့ကျွန်တော်တို့က assess ပြန်လုပ်တာပေါ့ခင်ဗျာကျွန်တော်တို့ရဲ့တွက်ချက်တွေခံမှန်းချက်တွေသူစစ်သနားရအရင်တော့ဖြစ်ပြက်ခဲ့တဲ့အိုင်နဲ့ထပ်ဟတ်တယ်ဆိုတော့သက်တည်ပြတာပေါ့
တဘာဝကြောင့်ပဲဖြစ်ဖြစ်လူလုတဲ့အတွက်ကြောင့်ပဲဖြစ်ဖြစ်တောင်ပြိုမြေပြိုကဘာပြိုရာတွေကိုအရင်ကရှိခဲ့တဲ့ကျွတင်ခံမှန်းတွက်ချက်တဲ့ပုံစံမျိုးထက်ဖြစ်နိုင်ခြေရှိတာကိုပါထက်တက်တားလို့ဆိုပါတယ်
ခုခင်မာ2 dimension ဆိုတာနှစ်ဖက်အမြင်နဲ့ပဲကုမ္ပဏီမှာလုပ်နိုင်ကြတယ်ခင်ဗျာကျွန်တော်ရဲ့ thesis ကတောင်တွေကို3ဖက်မြင်နဲ့သူတည်သနာလုပ်တာခင်ဗျာအဲ့ကြောင့်ကုမ္ပဏီတွေကဒီ3ဖက်မြင်တော့မလုပ်နိုင်ကြသေးဘူးနောက်ပိုင်းတော့လုပ်နိုင်ကြမယ်လို့ပြောပါခင်ဗျာအရင်တော့လုပ်ခဲ့လူတွေလည်းရှိတယ်ဒါပေမဲ့ကျွန်တော်ကတော့ပုံမကောင်းမအောင်3ဖက်မြင်အတွက်နီးအပြင်ကိုပေါ်ပြီးအစ်စ်မြင့်အောင်လုပ်လိုက်တာပေါ့ဘယ်လောက်ဖြစ်နိုင်ချေရှိလဲဟိုပါကျွန်တော်ကလုပ်တယ်ခင်ဗျာတွေ့မှာတော့ advance တော့တိတ်မတုံးနိုင်သေးဘူးခင်ဗျာဒါပေမဲ့ဒါကတော့နောက်ဒီကျောင်းကသုတေသနတိသားရဲ့နည်းတွေနဲ့သူတို့ကစပြီးတော့ assess လုပ်တော့မှာခင
်ဗျာကမ္ဘာနိုင်ငံတွေဟာဒေါက်တာရဲဝင်းထွန်းရဲ့ပါရဂူစာရန်ပါချက်လက်တွေကိုအခြေခံပြီးဆက်လို့ရေးလုပ်ငန်းတွေမှာလက်တွေ့အသုံးချနေပြီလို့လည်းဆိုပါတယ်မြန်မာနိုင်ငံအတွက်လည်
းရေးကြီးတာတော့ငလေးလောက်တာတော့ခုကျွန်တော်ကချင်ပြည်နယ်တို့ချင်းပြည်နယ်တို့တောင်တွေကိုကွန်ပျူတာနဲ့ထည့်ပြီးတော့တွက်ချက်သုတေသနပြုတဲ့ဟာမျိုးနဲ့တွက်ချက်လိုက်လို့ရှိရင်ဒီတောင်တွေကဘလောက်ကြာခဲ့နှုန်းပြိုကျနိုင်လဲပြိုကျမယ်ဆိုရင်ဘယ်လောက်ဖြည့်ရောက်မလဲလူတွေကိုရွှေ့ရမလားသူကဘလောက်အနေနဲ့ပြုမလဲအဲ့ဒါမျိုးတွေကိုကျွန်တော်တွက်ချက်ရတာပါခင်ဗျာပြီးတော့သတ္ထုတွင်းတွေဘာတွေမှာလဲတောင်တွေလို့နေရာမှာတူရဆိုတော့သတ္ထုတွင်းအနေရှိတဲ့သတ္ထုတွင်းတူတဲ့ engineer တွေမျိုးဒီမှာနေလို့မရဘူးတခြားနေရာကိုပြောင်းအဲ့လိုမျိုးတော့လူတွေအနေနဲ့မဖြစ်အောင်တတိပေးရတာပါခင်ဗျာ
ဒေါက်တာရဲဝင်းထွန်းရဲ့သုတေသနဟာခက်ရှိပြေးနေသေးပေမဲ့အနာဂတ်မှာတင်တင်ကြကြအသုံးချနိုင်မှာဖြစ်ပြီးတဘာဝကြောက်ဖြစ်ဖြစ်လူလုံးလို့ပဲဖြစ်ဖြစ်ကြောက်ရောက်လာမဲ့မြေပြိုတဲ့အန္တရာယ်ကိုကြိုတင်ကာကွယ်နိုင်ပါမယ်ရှင်။